မနေ့ကြာသပတေးနေ့ကရန်ကုန်အမေရိကန်တန်ယုံရှိဆန္ဒပြပွဲကိုဥဆောင်ခဲ့တဲ့အမျိုးသားရေးဝါဒီမဘာသာကောင်ဆောင်တွေနဲ့အမျိုးသားကွန်ရက်အဖွဲ့တို့ကိုငြိမ်းစုစီပုံမှစကူအပါအဝင်တန်ခါစီမင်းစီကံချက်တွေနဲ့အညီအရေးယူမှဖြစ်တယ်လို့ကမာရွတ်ရဲစခန်းတာဝန်ရှိသူကဗီအိုအေကိုပြောပါရယ်ဆန္ဒပြပွဲဥဆောင်သူတွေဟာခွင့်ပြုချက်ယူထားတဲ့နေရာကနေကြော်လွန်ပြီးဥပဒေကိုမလိုက်နာပဲဆန္ သွားသူတွေအတွက်ရန်ကုန်အမေရိကန်တန်ယုံရဲ့ဝန်ထဲကြောင့်ကြေညာချက်မှာရိုဟင်ဂျာလူမျိုးစုပြီးတုံ့နှုံခဲ့တဲ့အပေါ်မကျေနပ်တဲ့အတွက်မဘာသာခေါင်းဆောင်ဥပါမောခဦးဆောင်ပြီးဆန္ဒပြသူပေါင်း300ကျော်ဟာမနေ့ကအမေရိကန်တန်ယုံရှိဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေဟာခွင့်ပြုထားတဲ့ဘိုးစိမ်မှန်ကွင်းကနေကြောပြီးရန်ကုန်တက္ကသိုလ်ရိပ်သာလမ်းတစ်လျှောက်ကနေအမေရိကန်တန်ယုံရှိထိချီတက်စုဝေးဆန္ဒပြခဲ့တဲ့အတွက်နီးစုစီပုံမှန်19နဲ့အရေးယူမှာဖြစ်တယ်လို့ကမာယွမြို့နယ်ရဲစခန်းတာဝန်ရှိသူတဦးက VOA ကိုအခုလိုပြောပါတယ
်။ရှောက်ထားတဲ့နေရာနဲ့အမဒီကနေပြီးတော့ခွင့်ပြုရတဲ့နေရာပေါ့ခွင့်ပြုရတဲ့နေရာမှာမလုပ်ဝင်တဲ့ဒီလမ်းလျှောက်ထားတဲ့နေရာမှာသူတက်တော့အကမ်းမလိုက်နာတာပေါ့
အရေးယူမယ်ဆိုလို့ရှိရင်ဘသူတွေကိုအရေးယူဖို့ရှိပါလဲရှင်
သူရှောက်ထားတဲ့သူနဲ့သူဒီမှာဒီဆန္ဒပြစင်မှာဒီဟိုပါတဲ့ဖွဲ့ပေါ့သူဒီဦးစည်းကောင်းတော်ဖွဲ့
ဒီဆန္ဒပြရတဲ့နေရာမှာတန်ဃာတော်တွေလည်းဥဆောင်ပါဝင်တဲ့ခါကျတော့တန်ဃာတော်တွေကြတော့ဘယ်လိုပုံစံမျိုးနဲ့အရေးယူဖို့ရှိလဲရှင
်တန်ဃာတော်တွေကြောက်လဲတန်ဃာတွေရဲ့စီကံစီမင်းတွေရှိရတယ်သူတို့အဲ့ဒါတော့တန်ဃာပိုင်းကြတော့လဲတန်ဃာပိုင်းနဲ့ညှိမယ်လို့ဆင်းတယ်ဒီဝင်တဲ့ညီပဲပေါ့နော်ဆင်းမသူရှောက်ထားမယ်ခွင့်ပြုတဲ့နေရာမှာတမကြောက်ခွင့်ပြုတဲ့နေရာမှာမလုပ်ဘူးနဲ့သူအဲ့ဒါမလိုက်နိုင်ဘူးဆိုလို့ရှင်တော့ဒီသူဝင်တဲ့ညီပဲကျွန်တော်တို့ပြေးယူတာပေါ့
ဆန္ဒပြသူတွေဟာအမေရိကန်တန်ယုံရှိဆန္ဒပြဖို့အာဏာပိုင်တွေကိုခွင့်ပြုချက်တောင်းခဲ့ပြီးမြဲအဲ့ဒီနေရာအစားဘိုးစိမ်မှန်ကွင်းမှာသာဆန္ဒပြဖို့ဧပြီလ26ရက်နေ့မှာကမာယွမြို့နယ်အုပ်ချုပ်ရေးအဖွဲ့ကခွင့်ပြုခဲ့ပြီးတတ်မှတ်ချက်ကိုလိုက်နာမှုမရှိဘူးဆိုရင်ပုံမှန်19နဲ့အရေးယူမှာဖြစ်တယ်လို့ကြိုတင်တတိပေးထားကြောင်းရဲတပ်ဖွဲ့ကပြောပါတယ်အခုလိုမဘာသာဥဆောင်တဲ့အမျိုးသားရေးဝါဒီအဖွဲ့ဝင်တွေကိုပုံမှန်19နဲ့အရေးယူဖို့အာဏာပိုင်တွေဘက်ကစီစဉ်နေတာနဲ့ပတ်သက်လို့ဥပဒေနဲ့ကိုက်ညီမှုရှိမရှိအာရှလူခွေရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံလည်းဖြစ်ဥပဒေပညာရှင်တအူးလည်းဖြစ်တဲ့ဦးမင်းလွင်ဦးကိုမေးကြည့်တော
့လွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာစီတန်းလည်လည်ခွင့်ဆိုတာတွေကတော့ကျွန်တော်တို့နိုင်ငံတကာမှာလည်းဥပဒေပြဋ္ဌာန်းထားတာရှိပါတယ်အဲ့တော့ပြဋ္ဌာန်းထားတဲ့ဥပဒေနည်းဥပဒေဒီအတိုင်းလိုက်နာဆောင်ရွက်တယ်ဆိုလို့ရှိရင်တော့အရေးယူခံရဖို့ရလမ်းမရှိပါဘူးအဲ့တော့ဒီဥစ္စာကဟိုပြည်နေတယ်မပြည်နေဘူးဆိုတာတဲ့ဒီခွင့်ပြုမိတ်တောင်းနေမတောင်းဘူးဆိုတဲ့ကိစ္စပေါ်မှာအများကြီးမြည်တည်ပါတယ်အဲ့တော့ဒီအစိုးရအသေးလက်ထက်မှာညီညာစွာစီတန်းလဲလဲခွင့်နဲ့ပတ်သက်လို့ကျွန်တော်တို့ကြားသိရသလောက်ကတော့အစိုးရကိုယ်တိုင်ကဆန္ဒပြခွင့်ကိုခွင့်ပြုထားပြီးသားဖြစ်တယ်အဲ့တော့အဲ့ဒီလိုမျိုးခွင့်ပြုတဲ့အခါမှာရုံရင်းဆန့်ခတ်တိမဖြစ်စေဖို့ဥပဒေနဲ့လိုရတိမဖြစ်စေဖို့အတွက်ရဲတပ်ဖွဲ့ကိုကြမ်းမှထိမ့်သိမ်းဖို့လည်းညွန်ကြားထားပြီးသားဖြစ်တယ်လို့ကျွန်တော်သိရပါတယ်။အဲ့တော့အဲ့ဒီမှာဥပဒေညှိဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလိုက်ပါလုံဆောင်မယ်ဆိုလို့ရှိရင်တော့ဒါအရေးယူနိုင်ဖို့အရာအကြောင်းမရှိဘူးလို့ကျွန်တော်တို့မြင်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 18 နဲ့ 19 တို့အရာဆန္ဒပြသူတွေဟာငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ရှိပေမယ့်ကြိုတင်ခွင့်ပြုချက်တောင်းခံရမှာဖြစ်တယ်လို့ခွင့်ပြုချက်ရထားတဲ့နေရာမှာပဲဆန္ဒပြခွင့်ရှိတာဖြစ်ပါတယ်။အခုလိုဆန္ဒပြသူတွေအရေးယူမယ်ဆိုတဲ့အချိန်ဟာနိုင်ငံရေးအရာဖိနှိပ်တဲ့ဥပဒေတွေကိုဖျက်သိမ်းမယ်လို့အစိုးရကကြေညာထားတဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်ရှင်